ိုင်းမီးယားဒေသကဆက်မှုတင်နှံကြောင့်မှာအသက်၈၀နှစ်အရွယ်လူငယ်တယောက်ရဲ့ပြေခတ်မှုကြောင့်လူ၁၉ယောက်သေဆုံးပြီး50ကျော်ဒဏ်ရာရရှိသွားပါတယ်။တနတ်သမားဟာဖိလက်နက်ဒေသက Kutch မြို့ဆက်မှုကောလိပ်ကစတုထသန်းကျောင်းသား Vladislav Pelishkov သူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။တနတ်သမားကတော့နောက်ပိုင်းမှာသူကသူအဆုံးစီမည်သေဆုံးနေရတွေ့ခဲ့ရပါတယ်။ Kutch Polytechnic College မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းမထမ်းမှာမြင်သမျှလူတွေကိုတနတ်သမားကပြေခတ်ခဲ့ကြောင်းလည်းစုံစမ်းစစ်ဆေးသူတွေနဲ့ကောလိပ်ကျောင်းညွှန်ကြားရေးမှူးကပြောပါတယ်။2014ခုနှစ်မှာရုရှားပိုင်ဖြစ်တွတ်သွင်းခဲ့တဲ့ခရိုင်းမီးယားဒေသရဲ့ကောင်းဆောင်စာဂျေးအက်ရှိုနော့ကတော့ကျောင်းဝင်းထဲမှာကျောင်းသားတွေဆရာတွေကိုသွေးအေးနဲ့ပြစ်ခတ်ခဲ့တာဖြစ်ကြောင်းပြောဆိုခဲ့တာပါ။တည်ဆုံးသူအများစုဟာကျောင်းသားတွေဖြစ်ကြောင်းနဲ့ဒေသခံစုံစမ်းစစ်ဆေးရေးတာဝန်ရှိသူအမျိုးသမီးတက်စ်တည်င်းဌာနကိုပြောဆိုခဲ့ပါတယ်။ထံရရသူ53ယောက်အနက်စိုးရိမ်ရသူ12ယောက်ရှိတယ်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကအကြမ်းဖက်ဝါဒတိုက်ခိုက်မှုဖြစ်ပြောဆိုပြီးစနစ်တကျစုံစမ်းစစ်ဆေးဖို့နဲ့ထိခိုက်တည်ဆုံးသူတွေရဲ့မိသားစုဝင်တွေကိုဝန်ထမ်းစကားပါခဲ့ကြောင်းလဲရုရှားသမ္မတပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကပြောဆိုခဲ့တာပါ။သမ္မတပူတင်ကတော့တိုက်ခိုက်မှုမှာတရမကပါဝင်ပတ်သက်နိုင်ပြီးကျူးလွန်တဲ့အကြောင်းရင်းကိုသိနေအောင်စုံစမ်းစစ်ဆေးသူတွေကြိုးပမ်းနေကြောင်းလဲမနေ့ကမော်စကိုမြို့တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။